ုလသမဂ္ဂအကူအညီပေးရေးယဉ်နန်းတွေဟာဒီကနေ့မှာတော့တူရကီနယ်စပ်ဂိတ်ကိုဖျက်ပြီးဆီးရီးယားနိုင်ငံတဲဝင်ရောက်သွားတာကိုတွေ့ရပါတယ်။ဒီအကူအညီပေးရေးယဉ်နန်းဟာဆီးရီးယားနိုင်ငံတဲဝင်ရောက်နိုင်ဖို့အတွက်တူရကီနယ်စပ်အကောက်ခွန်နေရာမှာရပ်တော်ကြာစုံလိုက်နေခဲ့ရတာပါ။သမရဘရှားအလ်အစတ်ဆိုယာထံကနေခွင့်ပြုချက်မရတဲ့အတွက်လူသားချင်းစာနာမှုအကူအညီတွေဆီးရီးယားနိုင်ငံတဲဝင်ရောက်ခွင့်မရတဲ့အကြောင်းကိုမနေ့ကြာသပတေးနေ့အထိကုလသမဂ္ဂကပြောဆိုခဲ့ပါတယ်။ဒီအတွက်ဆီးရီးယားဆိုရကိုကြောတော့နောက်ခံကူညီနေတဲ့ရုရှားဆိုရကိုတော့စိတ်ပျက်စရာဖြစ်စေခဲ့တာပါ။အမေရိကန်နဲ့ရုရှားဆိုရတို့ဂျာဝန်စစ်စံညီနိုင်မှုနဲ့တနင်္လာနေ့မှာစတင်တဲ့ဆီးရီးယားပြစ်ခတ်ရေးသေးသဘောတူညီမှုဟာအချိန်မီးပြတ်ပြင်နိုင်တဲ့အခြေအနေမှာလည်းရှိနေသေးဖြစ်ပါတယ်။ဒီကနေ့ဆီးရီးယားမြို့တော်ဒမတ်စကတ်ကရက်ကွက်တစ်ခုမှာအစိုးရတပ်ဖွဲ့တွေနဲ့သဘုံတွေကြားအပြန်အလှန်တိုက်ခိုက်မှုတွေရှိခဲ့တဲ့အကြောင်းတိုက်ခံတက်ကြွလှုပ်ရှားသူတွေနဲ့အစိုးရသတင်းမီဒီယာတွေကပေါ်ပြပါတယ်။အစိုးရထိန်းချုပ်ထားတဲ့မြို့တော်အစီပိုင်းကဘူးအရက်ွက်ကိုသဘုံနေဘက်ကဘုံချဲတာကြောင့်လူ၃ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့ဆိုတာနဲ့ဒါဟာအပြစ်ရဲ့သဘောတူညီချက်ကိုချိုးဖောက်တာဖြစ်တဲ့အကြောင်းဆီးရီးယားဆွေရပိုင်းစာနာသတင်းကကြေညာပါတယ်အတိုက်ခံတွေဘက်ကလည်းဆွေရတပ်ဖွဲ့တွေဟာဂျိုဘာရက်ွက်ကိုဝင်သိမ်းဖို့ကြိုးစားတာကြောင့်သဘုံနေဘက်ကပြန်လည်တိုက်ခိုက်ခဲ့တဲ့အကြောင်းပြောပါတယ်ခင်ဗျာ